ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KLLA နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပြီးတဲ့နောက်မှာတော့မတ်လ19ရက်နေ့ကထိုင်းနိုင်ငံအုံဖန်မြို့နယ်ပန်ခလန်ကျေးရွာဘက်ကိုထွက်ပြေးသွားကြတဲ့စစ်ကောင်စီတပ်သား48ဦးကိုထိုင်းအာဏာပိုင်တွေကမနေ့တုန်းကမြန်မာပြည်ဘက်ကိုပြန်ပြီးပို့ပေးပေးလိုက်ပါတယ်။ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ထမ်းမြန်မာနယ်စပ်တင်ရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့တင်ရင်မျိုးသားလွတ်မြောက်ရေးချက် KNLA PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မေတရော့ခီစစ်ကောင်စီတပ်စခန်းနဲ့ကာကင်းစခန်းတွေကစစ်ကောင်စီတပ်သား48ဦးဟာထိုင်းနိုင်ငံအုံဖန်မြို့နယ်ထဲကိုထွက်ပြေးလာခဲ့ကြပါတယ်။အုံဖန်မြို့ပိုင်ခလန်ကျေးရွာကိုပြီးခဲ့တဲ့မတ်လ19ရက်နေ့ကထွက်ပြေးခဲ့ကြတဲ့စစ်ကောင်စီတပ်သား48ဦးကိုတော့ထိုင်းမြန်မာနယ်ကြားကော်မတီ PPC ကပြန်ပို့ပေးခဲ့ကြောင်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပြပါတယ်
။မတ်လ19ရက်နေ့ကဒီထိုင်းတက္ကသိုလ်ဝင်လာတဲ့ဒီစက္ကသစ်သားတွေမနေ့ကထိုင်းနဲ့ကျောက်တက္ကသိုလ်နဲ့ကျွန်မဒီတက္ကသိုလ်အောင်ပြန်ပို့လိုက်တယ်။22ရက်နေ့ကတော့ဒီစက္ကသိုလ်52ရက်လက်ထူထိုင်းတက္ကသိုလ်ဝင်လာတာတွေ့တယ်။ဝင်လာတဲ့အခါမှာထိုင်းနေကျောက်တက္ကသိုလ်ကလက်နဲ့လေးပိန်လာပြီးတော့သူတို့ကတော့ဟိုခေါဆောင်ဖန်ဆီးသွားတာလို့သိရတယ်။သူတို့ကတော့ပြင်ချင်းပြန်ပို့မယ်ဆိုတာကျွန်တော်တို့မသိရသေးဘူး။တတိယနေ့မှာထလာတော့ဟိုကက်စက္ကသိုလ်ပြန်တော့အဲ့ဒါမဲ့လည်းကျွန်တော်သိရတယ
်။တည်ရင်မျိုးသားစီယုံ KNU တက်မှာ6ထိန်းချုပ်နယ်မြေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းတွေကိုပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုဒရုန်းတွေနဲ့ဗုံးကျဲတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်စစ်တပ်ရဲ့အခြေစိုက်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒီနောက်တချို့တပ်စခန်းဖြစ်တဲ့တိုက်တုံတပ်စခန်းမှာတော့ဗျူဟာမှုအပါဝင်တပ်သား60ကျော်ဟာလက်နက်ချအလံဖြူထောင်ပြီးအညံ့ခံခဲ့သလိုတချို့တပ်စခန်းကစစ်သားတွေကတော့ထိုင်းနိုင်ငံအုံဖန်မြို့ပိုင်ခလန်ကျေးရွာရဲ့ကိုမတ်လ19ရက်နေ့ကတကြိမ်မတ်လ21ရက်နေ့ကဒီတကြိမ်ဖျက်ပြေးခဲ့ပါတယ်ပထမတကြိမ်က48ယောက်ဖြစ်ပြီးဒုတိယတကြိမ်က82ယောက်ဖြစ်ပါတယ်အခုပြန်ပို့တဲ့စစ်သားတွေကတော့မတ်လ19ရက်နေ့ကထွက်ပြေးလာတဲ့စစ်သားတွေဖြစ်ပါတယ်အခုပြန်ပို့တဲ့စစ်သားတွေဟာမေတရော့ခိတပ်စခန်းကတပ်သားတွေဖြစ်ပါတယ်ဒီစခန်းကိုတော့ပူးပေါင်းတပ်ဖွဲ့တွေက2023ခုနှစ်နှစ်ကုန်ပိုင်းမှာတခါသိမ်းပိုက်ခဲ့ပြီးနောက်ပိုင်းမှာစစ်ကောင်စီဘက်ကပြန်လည်နေရာယူထားတဲ့တပ်စခန်းလေးဖြစ်ပါရဲ့ရှင်